အိန္ဒိယအစိုးရထိန်းချုပ်ထားပြီးအမေရိကန်နဲ့ဥရောပကုမ္ပဏီတွေရဲ့အစုရှယ်ယာတွေပါဝင်တဲ့ကုမ္ပဏီကနေစစ်တပ်အာဏာသိမ်းပြီးနောက်မြန်မာနိုင်ငံကိုဆက်လက်နဲ့ပစ္စည်းတွေဆက်လက်ရောင်းချနေကြောင်း Justice for Myanmar မြန်မာနိုင်ငံဆိုင်ရာတရားမျှတရေးအဖွဲ့ကအောက်တိုဘာလဇန်ပိုင်းမှာထုတ်ပြန်ထင်ရှားခဲ့ပါတယ်။အမေရိကန်ပြည်ထောင်စုနယူးယောက်မြို့တော်မှာအခြေစိုက်တဲ့ကုန်သွယ်ရေးနဲ့ကုန်ပစ္စည်းပို့ဆောင်ရေးအချက်အလက်တွေစုဆောင်းတင်ပြတဲ့ကုမ္ပဏီတစ်ခုဖြစ်တဲ့ Panjava Company ရဲ့မှတ်တမ်းတွေကိုအခြေခံပြီးအစီအခံဖော်ပြခဲ့တာဖြစ်ပါတယ်။အိန္ဒိယအစိုးရကအစုရှယ်ယာ 51.1% ပိုင်ဆိုင်တဲ့ဘာဟာရတ်အီလက်ထရောနစ်ကုမ္ပဏီကနေမြန်မာစစ်ကောင်စီကိုအဝေးထိန်းစနစ်နဲ့ပိတ်ခတ်နိုင်တဲ့လက်နက်တွေအတွက်အဝေးထိန်းစနစ်ဆိုင်ရာပစ္စည်းကိရိယာအစိတ်ပိုင်းတွေကိုဇူလိုင်လတည်းကတင်ပို့ရောင်းချခဲ့တာပါ။ Panjava လေးလာရေးဌာနကဖော်ပြခဒီသတင်းကိုဖော်ပြထားခဲ့ပါတယ်။ဘာဟာရတ်အီလက်ထရောနစ်ကုမ္ပဏီမှာအမေရိကန်ကုမ္ပဏီဖြစ်တဲ့ Goldman Sachs Assessment Management Company နဲ့ The Vanguard Group Company တို့လည်းပါဝင်ပါတယ်။ဒါအပြင်ပြင်သစ်ငွေကြေးနဲ့ဘဏ်လုပ်ငန်းကုမ္ပဏီဖြစ်တဲ့ BPN Company တို့လည်းအစုရှယ်ယာထဲမှာပါဝင်ပါတယ်။ဒီဆက်စစ်လက်နက်ဆိုင်ရာပစ္စည်းတွေကိုဘဟာရတ် Electronic Company ကနေဂျောက်ပွဲစားကုမ္ပဏီဖြစ်တဲ့ Megahe Trading Company ကနေတဆင့်မြန်မာနိုင်ငံကိုရောင်းချခဲ့တာဖြစ်ပါတယ်။